ဆက်ပထမဦးဆုံးဒီအခုဖြစ်တဲ့ဒီဘန်ဒါရေးငွေကြေးဈေးကွက်ပြိပခအကျက်တဲပေါ့အဲ့ဒီဥစ္စာကဈေးကွက်စီးပွားရေးစနစ်ပေါ့ဒီပွင့်လင်းလွတ်လပ်တဲ့စီးပွားရေးစနစ်ရဲ့ဘေးထွက်ဆိုးကျိုးကြောင့်ဖြစ်တာလားဘာကြောင့်ဖြစ်တယ်လို့ဆရာသုံးသပ်လဲခင်ဗျအ
ဲဘေးထွက်ဆိုးကျိုးလို့တော့ဆိုရင်လည်းဆိုနိုင်ပါတယ်ဒါပေမဲ့ဒါလည်းကိုလုံးလို့ဖြစ်တဲ့ကိစ္စပဲလေဥပမာကိုကခု96ခုနှစ်တုန်းကတစ်ခေါက်ရောက်တယ်ပေါ့နော်96ခုနှစ်တုန်းကရောက်တုန်းကတော့ဒီရင်းနှီးမြှုပ်နှံမှုပန်နဲ့ကုသရေးဝန်ကြီးပန်နေပေါင်းမှုကိစ္စကိုဆွေးနွေးနေကြတော့မှရှိသေးတယ်96ခုနှစ်မှာကိုမရောက်တဲ့96ခုနှစ်မှာအဲ့ပန်တွေကပေါင်းသွားပြန်ပြီပေါင်းသွားပြီးတော့အခုဒီဘက်ဖြစ်နေတဲ့ကိစ္စတွေကအဲ့ဒီရင်းနှီးမြှုပ်နှံမှုပန်နဲ့ကုသရေးဝန်ကြီးပန်နေပေါင်းသွားတာရဲ့ရလဒ်တစ်ခုလို့လဲတုံးသက်ကြတာကိုတွေ့ရတယ်လေတွေ့ရတော့ဒါဘေးရွယ်ဆိုးကျိုးလို့ပြောနေပြောနိုင်မြဲအဓိကကတော့ဘယ်သူမကြည့်မိမိမှုပေါ့လေအဲ့လိုလိုပဲတုံးသက်နိုင
်ဆိုတော့မစင်မချင်းလောက်ကြလို့ပေါ့ဆရာအဲ့လိုလ
ားအခြေခံကတော့၃ခုပဲလေလောဘရဲ့ဒေါသရဲ့မောဟရဲ့ပေါ့
ဟုတ်ကဲ့
ဒါဒါပဲ
ဟုတ်ကဲ
့အဲ့ဒီတော့မှာဟိုဘက်တုံးကတက်တယ်ဆိုတဲ့အခြေနှုန်းကလောဘနဲ့တက်သွားတာဈေးတက်မယ်ဆိုတဲ့မျှော်လင့်ချက်ဒီနဲ့အဲဝယ်ကြတယ်ရင်းနှီးမြှုပ်နှံကြတယ်နောက်ပြန်ကစားကြတယ်ပေါ့အခုကြတော့ဟိုအကြောက်တရားဆိုတော့ဒေါသပေါ့နော်ဒီအကြောက်တရားနဲ့ပြန်ပြီးတော့ဟိုဘယ်လိုမှအခုချိန်ဒီပေါ့နော်ဘယ်နည်းနဲ့မှကယ်လို့မရသေးတာဟိုနှီးမျိုးစုံတုံးတာပေါ့အတုံးနှုံချမယ်နောက်တခါဒီ bail out ပေါ့လေ bail out ကလည်း700 billion လာအဲ့တော့ထည့်မယ်ဆိုပေမဲ့စေမတူဖြစ်နေစေမတူဆိုတာကိုမြင်တာတော့အဓိကတော့ဒီလူတွေရဲ့အကြောက်တရားပေါ့နော်ဟုတ်ပဲတုန်းကလောဘနဲ့တက်သွားတဲ့ဟာတွေကအခုဒီဘက်မှာကြောက်တရားနဲ့ဖြစ်နေဟာကိုဘယ်လို့မှဟိုအခုချိန်ထိပေါ့ထိမ့်နိုင်တာမတွေ့ရသေးဘူ
းဟုတ်ကဲ့ဆိုတော့အခုသူတို့စီစဉ်နေတဲ့အစိုးရတီတီကစီစဉ်နေတဲ့အစီအစဉ်တွေပေါ့ဆရာအမြင်ဘယ်လိုရှိလဲဆရာယုံကြည်မှုရှိလားဟိုအဲ့ဒီအစီအစဉ်တွေအရာပြန်တက်လာမယ်လားလားရှိလား
ယုံကြည်ရတော့တိတ်ရေးမကြည့်ဘူးပေါ့နော်ကိုတို့ကတော့ဟိုအပြင်းအပေါ့ဒီသူတိုင်းသူပြည်သားယုံကြည်ဖို့လိုတယ်အဲဒီကိုကမြောက်အီလီနွိုင်းတက္ကသိုလ်မှာခဏတဲနေတော့ဒီကျောင်းသားတွေကထုတ်တဲ့ Northern Star ဆိုတဲ့နေ့စဉ်သတင်းစာလေးကိုတွေ့တယ်။နေ့စဉ်သတင်းစာထဲမှာတွေ့တော့သူတို့ကဘာရေးထားလဲဆိုတော့အဲ့ဒီ bail out ကဘယ်သူ့ကိုပေးမှာလဲ။ပေးတဲ့အခါမှာဘာဖြစ်မလဲ။ဘာလုပ်မလဲ။ဆိုတဲ့ဟာကိုเนาะဒါကျောင်းသားတွေရေးတဲ့စာဆောင်ပဲ။ကျောင်းသားတွေဆိုတာလည်းသိပြီးတော့ဟိုနေ့နဲ့ဟာမဟုတ်အဲ့ဒီဟာကိုစာနယ်ဇင်းတွေကရှင်းရှင်းလင်းလင်းပြောပြဖို့ကောင်းနေ။အဲ့ဒါတွေက accountant တွေလောက်ကလွဲလို့ရှိရင်ဘယ်သူမှမသိဘူးဆိုတဲ့ဟာမျိုးပေါ့။အဲဆိုတော့information ပြဿနာပေါ့ဒီ awareness ပြဿနာဟာကိုတို့လူဒီနိုင်ငံသေးသေးလေးမှာမဟုတ်ဘဲနိုင်ငံအကြီးကြီးမှာအေးပြဿနာအကြီးကြီးလာဖြစ်နေတယ်လို့မနေ့ကသတိထားမိတယ
်ဟုတ်ကဲ့ဆရာဆိုတော့အခုဖြစ်နေတဲ့အမျိုးကမဖြစ်အောင်ကြိုပြီးတော့ကာကွယ်လို့ရတယ်လို့ရောဆရာယူဆပါလားဆရာရတယ်ဆိုရင်ရောဘလို့မျိုးဖြစ်နိုင်ပါလဲဆရာ
ဒါကတော့အမေရိကန်ရဲ့ character ကြောင့်မလို့ဒီလိုမျိုးတွေဖြစ်သွားတယ်လို့ပဲအဲကိုကဘေးအမြင်နဲ့မြင်တယ်ဥပမာအမေရိကန်ရဲ့ character ကစားသုံးမှုကိုအားပေးတယ်ငွေချီးတာကိုအားပေးတယ်နောက်သုံးဆွဲတယ်ဆိုတဲ့ဟာလေကိုယ့်ရဲ့အိမ်နေမြေတွေဈေးတက်မှာပဲဆိုတဲ့မျောလင့်ချက်ကြီးနဲ့ကြိုပြီးတော့သုံးနေတဲ့ဟာအာမျိုးအားပေးတဲ့ဟာစနစ်မျိုးဖြစ်နေတယ်အဲ့တော့အစတွေကဒီဟာကြီးကိုပြင်ဖို့တော့တိတ်တော့မလွယ်ပါဘူးအစကလေးကဒီဟာကိုပြင်နိုင်မယ်ဆိုရင်ကတော့နည်းနည်းလေးဒီလောက်ဒီဆိုးဆိုးဝါဖြစ်လာမှာမဟုတ်ဘူးအဲ့မဲ့တစ်ဖက်ကကြတော့လေကောင်းနေတဲ့ဟာတွေရောရှိသေးတာငွေကြေးလောကမှာဖြစ်နေတာတွေပေါ့နော်အဲ့မဲ့စီးပွားရေးလောကမှာလေတချို့ဟိုလုပ်ငန်းကြီးတွေပိတ်ကြရတယ်လို့ထိတယ်လို့ဆိုပေမဲ့ဆိုးဆိုးဝါဒေါ်လာလည်းအဲတော်တော်လေးအခုချိန်ဒီအခြေအနေကောင်းနေသေးတယ်ဆိုတာကိုလည်းတွေ့ရတယ
်အခုဒီနေ့ကဘာကြီးမှာဒီတိတ်ပြီးတော့ဈေးကွက်အရရောဟိုနိုင်ငံရေးစနစ်ရောတိတ်ပြီးတော့လက်မှုမရှိသေးတဲ့နိုင်ငံတွေမှာဒီအစိုးရကနေပြီးတော့ဝန်ရောက်ဆွတ်ဖက်တဲ့ကိစ္စတွေချော့ချဖို့ဆိုပြီးတော့ပြောဆိုနေကြပြီးတော့အခုလိုမျိုးလွတ်လပ်ပွင့်လင်းတဲ့နိုင်ငံတွေကစနစ်တွေမှာကြတော့အစိုးရကိုယ်တိုင်ကဝင်ပြီးတော့အခုလိုဟာမျိုးကိုဝင်လုတ်ပေးရတယ်ဝင်ကယ်ပေးရတယ်ဆိုတဲ့အခြေအနေမျိုးဖြစ်လာတယ်အဲဒါကိုလည်းပဲဒီမှာမကြိုက်ကြတာတွေလည်းတွေ့ရပါတယ်ဥမာဟိုဆိုရှယ်လစ်ဝါဒနဲ့ဒါလုတ်တဲ့ပုံစံမျိုးဆိုရှယ်လစ်စနစ်ပုံစံမျိုးတွားတယ်ဆိုပြီးတော့ဟိုဝေဖန်တာမျိုးတွေလည်းကျွန်တော်တို့ကြားရပါတယ်ဆိုတော့အဲ့ဒီအပေါ်မှာဆရာသဘောထားလေးသုံးသပ်ပေးပါလားဆရာဟိုအစိုးရထိန်းချုပ်မှုနဲ့အစိုးရကမထိန်းချုပ်တာလေ
အခြေခံကနှစ်ခုနဲ့ကြည်ပါတယ်အခြေခံနှစ်ခုနဲ့ကြည်တယ်ဆိုတာကဖြည့်ရောဖြစ်စဉ်ထုံးစံကတော့အခြေခံနှမရွေးမှုအားနည်းချက်နှစ်ခုရှိတယ်အစိုးရရဲ့အားနည်းချက်ကဈေးကွက်ရဲ့အားနည်းချက်ပေါ့အဲ့တော့ကျွန်တော်တို့ဖွံ့ဖြိုးဆဲနိုင်ငံတွေကိုပြောတဲ့ဟာမှာဘာဖြစ်လဲဆိုတော့ဈေးကွက်ရဲ့အားနည်းချက်တွေရှိတယ်နောက်ဈေးကွက်အားနည်းချက်တွေကအမြတ်ကိုဦးစားပေးတယ်တို့စုစုံနေမြင့်ဖြစ်တာကိုယူမဆိုင်ဘူးတို့ ဟိုဒါမျိုးတွေပေါ့နော်အဲ့တော့ဈေးကွက်မှာအားနည်းချက်တွေရှိနေအားနည်းချက်တွေရှိနေတဲ့အခါမှာအစိုးရကဝင်ရောက်ပြီးတော့ဆက်ဖက်တာတွေလုပ်ရတယ်လုပ်တဲ့အခါမှာအစိုးရရဲ့ဝင်ရောက်ဆက်ဖက်ရမှာလည်းအားနည်းချက်ရှိတော့တခါတလေကြာရင်အစိုးရရဲ့အားနည်းချက်အကြောင်းမို့လို့ဆေးအတွက်လေးဆိုသလိုလက်ရှိအခြေအနေကိုပို့ပြီးဆိုးအောင်လုပ်ပေးလိုက်သလိုဖြစ်ဖြစ်သွားတယ်အဲ့တော့အဲ့ဒီအခါမှာအဲဆိုတာတိတ်မပါနဲ့ဆိုတဲ့ဟာမျိုးလေးပါရှိတယ်အစိုးရမပါလို့မဖြစ်ဘူးလို့မြင်ရတဲ့ဟာမျိုးလေးရှိရဒါဖွံ့ဖြိုးတဲ့နိုင်ငံအနေနဲ့ပတ်သက်ပြီးပြောနေတဲ့ဟာပေါ့နော်အဲ့တော့ခင်ဗျားပြောလို့ပါပဲဒီဘက်မှာလည်းအစိုးရရဲ့ခန့်ကန္တာကိုလျှော့ချဖို့လို့ပြောကြတာရှိတယ်သို့တော့ဈေးကွက်မှာဖြစ်လာပြီဆိုတဲ့အခါမှာဒီဈေးကွက်မှာဖြစ်တဲ့ပြဿနာကအခုဒီမှာပြောနေကြတာကတက်ဆိုင်ရာရင်းရှင်တွေကိုကယ်ရလားဒီအစိုးရရဲ့ပတ်စံတမင်းတနည်းအားဖြင့်အများပြည်သူရဲ့ပတ်စံနဲ့အစိုးရကကုမ္ပဏီကြီးတွေရဲ့ဂျိုးစီဘွားကိုလိုက်ကယ်တင်းနေတာလားဆိုတော့ဒီမှာ question လုပ်နေကြတာတွေ့ရတယ်။အဲ့တော့ loss ဖြစ်နေတာတော့အစိုးရဟာအများပြည်သူဂျိုးတွေလုတာလားကုမ္ပဏီကြီးတွေဂျိုးတွေလုတာလားဆိုတာခုဒီမှာမကွဲဘူးမယုံဘူးလို့ကိုမြင်မိတယ်
။ဟုတ်ကဲ့ဆရာဒီအမေရိကမှာဖြစ်တဲ့အချိန်ကတေချာပေါ့အခုကတော့အာရှမှာသွားပြီးတော့ရိုက်ခတ်နေပြီပေါ့လေအာရှဈေးကွက်တွေလည်းကျဈေးကွက်ပေါ်မယုံကြည်မှုတွေလည်းဖြစ်ပေါ့ဆိုတော့ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံလိုဈေးကွက်မျိုးမြန်မာနိုင်ငံလိုစီးပွားရေးမျိုးမြန်မာနိုင်ငံလိုအခြေအနေမျိုးကိုတိတိတတ်တာရိုက်ခတ်မှုရှိသွားနိုင်ပါလားဆရာ
အဲနှစ်ခုပေါ့လေဒီထုံနှန်းစင်လာတော့မြန်မာနိုင်ငံကအပြင်ပနဲ့ဆက်သွယ်နေတယ်အထူးသဖြင့်တော့အမေရိကန်လိုပဲဒီကိုတည်းရဲ့အဲငွေကြေးရဆက်ဆံမှုကမရှိသလောက်ပဲငွေကြေးရဆက်ဆံမှုမရှိသလောက်ဆိုတော့ပထမဒီ financial market မှာဖြစ်နေတဲ့ပြဿနာတွေကမြန်မာနိုင်ငံအပေါ်တည်းရဲ့အကျိုးတရားမှုမရှိနိုင်ဘူးလို့စောစောကတွေ့ဆခဲ့တယ်။ဒါပေမဲ့အခုဒုတိယအဆင့်ပေါ်လေအခုလိုအချိန်တက်လာတဲ့အခါကျတော့ဒီကရေရိုက်ခတ်မှုဟာအဲစီးပွားရေးကိုထိခိုက်လာပြီ၊ဒီရက်ကွန်မြူနတီထိခိုက်လာပြီ။အာရှရဲ့အဓိကဈေးကွက်ဖြစ်တဲ့အမေရိကန်တို့ဥရောပတို့ထိခိုက်ပြီဆိုရင်အာရှကဘယ်လို့မှမထိခိုက်ပဲနေလို့မရအောင်။အဲ့တော့မြန်မာနိုင်ငံကဘယ်လိုပဲကင်းကင်းရှင်းရှင်းနေတယ်ဆိုပေမဲ့အာရှအနေနဲ့ဆက်ဆံနေတာဆိုတော့အဲ့ဒီအာရှနိုင်ငံတွေကအမေရိကန်ရဲ့ဈေးကွက်ကိုမတင်ဖို့နိုင်ဘူးဆိုရင်မြန်မာနိုင်ငံကလည်းအဲ့ဒီနိုင်ငံတွေကိုတင်ဖို့နိုင်ဖို့အရှိန်ဟုန်နေတယ်ဆိုတော့မထိခိုက်ဘူးလို့တော့ဘလို့မှကံဒီကံမှပြောနိုင်တဲ့အခြေအနေမျိုးမရှိတော့ဘူ
းအဲ့ဒါတွေကတော့ဗန္ဒာရေးနဲ့ငွေကြေးဈေးကွက်အကျပ်တဲပေါ်စီးပွားရေးဆိုင်ရာစောင်းပါနဲ့စာအုပ်စာတမ်းတွေပြုစုရေးသားနေသူကမ္ဘာစီးပွားရေးဂျာနယ်အယ်ဒီတာချုပ်ဦးခမောင်ညိုဘောဂဗေဒရဲ့အမြင်တွေကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ